တရုတ်နိုင်ငံမှာတော့အစိုးရဝန်ထမ်းတွေအနေနဲ့လုပ်ငန်းဝင်တွေမှာ iPhone တွေအသုံးမပြုရလို့တရုတ်အစိုးရကနေတားမြစ်တဲ့သတင်းတွေထွက်လာပြီးတဲ့နောက်မှာအခုနှစ်ရက်အတွင်းမှာပဲ Apple ကုမ္ပဏီရဲ့အစုရှယ်ယာ600ရာခိုင်နှုန်းကျော်ထိုးချသွားခဲ့ပါတယ်။တန်ဖိုးအဖြစ်တော့အမေရိကန်ဒေါ်လာ190ဘီလီယံထက်မနည်းဆုံးရှုံးခဲ့တာဖြစ်ပါတယ်။တရုတ်ဗဟိုအစိုးရဝန်ထမ်းတွေအနေနဲ့သူတို့ရဲ့ iPhone တွေကိုရုံးကိုယူမလာရလို့ညွှန်ကြားချက်ထုတ်ထားတဲ့အကြောင်း Wall Street Journal သတင်းဌာနကပုံတပူနေ့ကသတင်းထုတ်ပြန်ပါတယ်။နောက်တစ်ရက်မှလည်းဒေသနာအစိုးရရုံးဝန်ထမ်းတွေအစိုးရကုမ္ပဏီဝန်ထမ်းတွေကိုအလားတူညွှန်ကြားချက်ထုတ်ပြန်လိုက်တယ်ဆိုတဲ့သတင်းတွေထွက်ပေါ်ပါတယ်။တရုတ်အစိုးရကသူ့ရဲ့ဝန်ထမ်းတွေကို iPhone အသုံးပြုခွင့်ပိတ်ပင်လိုက်တာကြောင့်ဒီကနေ့တောက်ကြနေမှာလဲ Apple ရဲ့အစုရှယ်ယာတွေထပ်ပြီးတော့ကျနေပါတယ်ရှင်။